ဒီသတင်းမှတ်အတွင်းကရာချီမြို့မှာအသက်သေဆုံးမှုတွေရှိခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုလှုံ့ဆော်ခဲ့တဲ့အတွက်ပြည်ပမှာခိုလုံနေတဲ့ပါကစ္စတန်နိုင်ငံရေးပါတီခေါင်းဆောင်တယောက်ကိုဗြိတိသျှနိုင်ငံတာဝန်ရှိသူတွေကရေးယူဖို့ပါကစ္စတန်နိုင်ငံအစိုးရကတရားဝင်တောင်းဆိုလိုက်ပါတယ်။သူဟာလွန်ခဲ့တဲ့24နှစ်ကပါကစ္စတန်နိုင်ငံကထွက်ပြေးလာတဲ့အချိန်ကတည်းက MQM လို့ခေါ်တဲ့ Mutahida Kwami Movement ပါတီကိုဦးဆောင်နေတဲ့အာတာဟူစိန်ဖြစ်ပါတယ်။လန်ဒန်မြို့ကနေတယ်လီဖုန်းကနေတဆင်လမ်းပေးခဲ့တဲ့ဟူစိန်ရဲ့မိန်ကွန်းကိုအတန်ချဲဆက်ကနေထုတ်လွှင့်ပြီးမကြမီမှာပဲ MQM လှုပ်ရှားသူတွေကကရာချီမြို့တဲကပုဂ္ဂလိကပိုင်ရုပ်သံဌာန3ခုရဲ့ရုံးခန်းတွေကိုဖျက်ဆီးခဲ့ပြီးရဲတွေနဲ့ထိတ်တဲရင်ဆိုင်ခဲ့တာဖြစ်ပါတယ
်။ IS Islamic State ကြွားတွေ2014ခုနှစ်ခေတ်ကထိန်းချုပ်ထားတဲ့ Jarablus မြို့ကိုသိမ်းပိုက်ပြီးနိုင်အနေငယ်ကြမှာပဲတူရကီတင်ကားတွေနဲ့ Syria အတိုက်ခံတပ်ဖွဲ့တွေဟာ Syria နိုင်ငံမြောက်ပိုင်းကိုဖျက်ကျော်ဝင်ရောက်ခဲ့ကြပါတယ်။ Jarablus မြို့ဟာလုံးဝလွတ်မြောက်သွားပြီဖြစ်ကြောင်း Sultan Murad Dolan ရဲ့တပုံအဖွဲ့အကြီးကဲ Ahmed Othman ကပြောပါတယ်။
ဒါကတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းလေးကိုကိုစော်ဝင်းလှိုင်နဲ့မတ်အီတန်စင်တို့ကပြောပြသွားခဲ့ကြတာဖြစ်ပါတယ်။အခုတော့သတင်းလွှာတွေကိုနားဆင်ကြပါတော့မယ်။မနေ့ကဩဂုတ်လ24ရက်နေ့မှာမြန်မာနိုင်ငံအလဲပိုင်းကိုဗဟိုပြုပြီးတော့အင်အားပြင်းထန်တဲ့မီးခရင်လှုပ်ခတ်ခဲ့တဲ့အတွက်အနည်းဆုံးလူ3ဦးသေဆုံးပြီးတော့ဗကန်က6ရောက်အမွေနှစ်ဇေဒီပထိုးတွေအပါအဝင်အဆောက်အဦတွေအများပြပျက်စီးခဲ့ရတဲ့အတွက်အမေရိကန်စိုးရကရောကုလသမဂ္ဂကပါဝန်ထဲရောက်တဲ့လူအပ်တဲ့ကူညီတွေကိုပေးဖို့အတွက်ပြင်ဆင်နေတဲ့အကြောင်းပြောဆိုလိုက်ပါတယ်။အဲ့ဒီငရင်လှုပ်ခတ်မှုကိုအင်းဒီယန်အင်ဒီယန်နိုင်ငံရဲ့အရှေ့ပိုင်းဒေတာတွေသာမကဘင်္ဂလားဒေ့ရှ်နိုင်ငံဒကာမျိုးနဲ့ထိုင်းနိုင်ငံဘန်ကောက်မျိုးတွေကပါခန်းစားခဲ့ရတာပါအပြည့်အစုံကိုဒေါခင်မျိုးတက်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
လူဦးရေ 9,000 လောက်နေထိုင်တဲ့6မျိုးရဲ့အရှေ့ဘက် 16 မိုင်กว่าမှာမြောက်နဲ့ 52 မိုင်လောက်ကိုဗဟိုပြုပြီးလှုပ်ခတ်ခဲ့တဲ့ငရင်းဟာပြန်6.8% ရှိတယ်လို့ USGS American ဘူမိတိုင်းတားရေးဖွဲ့ကထုတ်ပြန်ပါတယ်အခုလိုလှုပ်ခတ်ခဲ့တဲ့မြန်မာနိုင်ငံငရင်းနဲ့ပတ်သက်ပြီး American သမ္မတကစိုးရိမ်မှုရှိကြောင်းနဲ့အခြေအနေကိုစောင့်ကြည့်နေပါကြောင်းဗိုလ်တပုနေမှာပဲသမရအင်ဖြူပြောခွင့်ရ Josh Arnes ကပြောပါတယ
် The United States is monitoring developments from the earthquake that hit North Central
မြန်မာနိုင်ငံရဲ့အလဲမြောက်ဖက်မှာမြင်းကလင်းလှုပ်ခဲတာနဲ့ပတ်သက်လို့ American ပြည်ထောင်စုကအခြေအနေဖြစ်ထွန်းမှုတွေကိုလေ့လာစောင့်ကြည့်နေပါတယ်မြင်းကလင်းလှုပ်ခတ်မှုနဲ့ပတ်သက်လို့အချက်အလက်တွေကိုစုဆောင်းနေဆဲရှိပြီးရန်ကုန်မြို့မှာရှိတဲ့ American တန်ယုံအပြင်မြန်မာအစိုးရနဲ့နိုင်ငံတွင်းမှာရှိတဲ့အခြားလူသားချင်းစာနာမှုမဟာမိတ်အဖွဲ့တွေနဲ့လည်းနီးနီးကပ်ကပ်ဆက်သွယ်ဆောင်ရွက်နေပါတယ
်။လိုအပ်တဲ့အကူအညီပေးဖို့အတွက်အမေရိကန်တန်ယုံကလှုံ့ဆော်နေကြောင်းနဲ့မြန်မာနိုင်ငံကိုအကူအညီပေးဖို့အတွက်မြန်မာအစိုးရနဲ့ဆက်သွယ်ဆောင်ရွက်နေကြောင်းလည်းပြောပါတယ်။အမေရိကန်နိုင်ငံချိုင်းဝန်ကြီးဌာနပြောခွင့်အဲလစ်ဘက်ထရူရော့ကလည်းမြန်မာနိုင်ငံရဲ့ငလျင်တန်ခံရတဲ့အခြေအနေအပြည့်အစုံကိုသိရဖို့အတွက်စူးစမ်းနေစေဖြစ်ပြီးလူသားချင်းစာနာမှုအကူအညီတွေပေးဖို့အတွက်ပြင်ဆင်ထားကြောင်းပြောပါတယ
်။ We're also aware and have seen the reports of the earthquake that struck north central Burma.
မြန်မာနိုင်ငံအနောက်မြောက်ပိုင်းမှာခဏမြင်းကလေးလှုပ်သွားတာနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုကသတင်းရရှိထားပြီးအသက်ဆုံးရှုံးခဲ့သူတွေရဲ့မိသားစုတွေနဲ့အတူထပ်တူထပ်မြခြေကွဲဝင်းနေရပါကြောင်းအသိပေးအပ်ပါတယ်။မြင်းကလေးလှုပ်ခါသွားတာနဲ့ပတ်သက်လို့သတင်းချက်လက်တွေစုဆောင်းနေဆဲရှိပြီးမြန်မာအစိုးရပြင်လူသားချင်းစာနာမှုအကူအညီပေးရေးမဟာမိတ်အဖွဲ့အစည်းတွေနဲ့လည်းနိကစွာဆက်သွယ်နေတဲ့အပြင်အခြေအနေကိုနိနိကကလေ့လာနေပါလေ။အမေရိကန်ပြည်ထောင်စုအနေနဲ့အကူအညီပေးဖို့အဆင်သင့်ရှိပါလေ
။တချိန်တည်းမှာပဲ Republican Party ကသမ္မတလောင်း Donald Trump ကလည်းသူ့ရဲ့ Florida ပြည်နယ်မဲဆွယ်ပွဲရောက်နေတော့မှာပဲမြန်မာနဲ့အီတလီနိုင်ငံတွေကအားပြင်းငလျင်တန်းခံခဲ့ရသူတွေနဲ့မိသားစုဝင်တွေအတွက်ဆုတောင်းပေးနေမှာဖြစ်ကြောင်းသူ့ရဲ့ Twitter စာမျက်နှာမှာရေးသားခဲ့ပါလေ။မြန်မာနိုင်ငံငလျင်ကော်မတီကအခြေအနေတွေကိုအချိန်လိုက်တပြေးညီသတင်းထုတ်ပြန်ပေးနေတယ်လို့ငလျင်ဗဟိုချက်နဲ့မိုင်40အတွင်းဒေသအခြေအနေတွေကိုစောင့်ကြည့်ဖို့အတွက်နှိုးဆော်ခဲ့ပါတယ်။၆ငလျင်တန်းကြောင့်လူ3ဦးအနည်းဆုံးသေဆုံးခဲ့ရပြီးငလျင်ဗဟိုချက်နဲ့မိုင်8လောက်ပဲကွာတဲ့ပကံမှာတော့ဇေဒီပထိုးပေါင်း90ကျော်ပျက်စီးခဲ့တယ်လို့ရင်ကျေးမှုဝန်ကြီးဌာနကပြောဆိုပါတယ်။တနေ့တည်းမှာပဲအီတလီနိုင်ငံရောမမျိုးအရှိမြောက်ဖက်မိုင်100ကွာကရှီဟောင်းအကူမိုလီမျိုးကလေးနဲ့၄မိုင်ကွာမြောက်6မိုင်နဲ့ကိုဗဟိုပြုပြီးလှုပ်ခတ်ခဲ့တဲ့ပြင်းအား6.2%ရှိတဲ့ငလျင်တန်းကြောင့်တမျိုးလုံးနီးနီးပျက်စီးသွားတယ်လို့လူပေါင်း120တဲ့မနယ်လဲတည်ဆုံးခဲ့ရပါတယ်။အခုလိုဗုဒ္ဓဘူးနေမှာမြန်မာနဲ့အီတလီကငလျင်တန်းခံရသူတွေအတွက်ကုလသမဂ္ဂအတွင်းမှုချုပ်ကဝန်내ခြေခွဲချောင်းအတွင်းမှုချုပ်ယုံပြောခွင့်ရစတီဖန်ဒူဂျာရစ်ကပြောပါတယ်။
The Secretary General is very much saddened by the reports of lives lost and damage caused by earthquakes today in Italy and Myanmar.
ဒီမှာဒီကနေ့လှုပ်ခဲ့တဲ့ငင်းကြောင်းအသက်တေဆုံးမှုတွေနဲ့ပျက်စီးဆုံးရှုံးရတဲ့သတင်းတွေကြောင်းအတွင်းမှုချုပ်ကစိတ်မကောင်းဖြစ်ရတယ်လို့နှစ်နိုင်ငံပြည်သူတွေနဲ့အစိုးရတွေအတွက်ဝမ်းနဲ့ကြေကွဲကြောင်းပြောကြားခဲ့ပါတယ်။လူသားချင်းစာနာမှုဆန်ရညှိနှိုင်းဆောင်ရွက်မှုရုံးကနေနှစ်နိုင်ငံအာဏာပိုင်တွေနဲ့ဆက်သွယ်ပြီးတော့အခြေအနေတွေကိုအနီးကပ်စောင့်ကြည့်နေပါတယ်။အာဏာပိုင်တွေနဲ့ဒေသအဖွဲ့အစည်းတွေအတွက်လိုအပ်တဲ့ဘယ်လူသားချင်းစာနာမှုမျိုးကိုမဆိုအကူအညီပေးဖို့ကုလသမဂ္ဂမိတ်ဆွေနိုင်ငံတွေနဲ့အတူအသင့်ပြင်ထားပါတယ်
။ဂျနီဗာအခြေစိုက်အိုချာကုလသမဂ္ဂလူသားချင်းစာနာမှုဆန်ရနဲ့အရေးပေါ်အကူအညီကယ်ဆယ်ညှိနှိုင်းဆောင်ရွက်မှုအဖွဲ့လက်ထောက်အတွင်းမှုချုပ်စတီဖန်အိုဘရိုင်းကလည်းငလင်တန်ခံခဲ့ရတဲ့မြန်မာနဲ့အီတလီနိုင်ငံတွေကအစိုးရတွေနဲ့လူမှုအတွက်ဝန်ထမ်းချောင်းနဲ့လိုအပ်တဲ့လူသားချင်းစာနာမှုအကူအညီတွေကိုပေးအပ်ဖို့အတွက်လုပ်နေကြောင်းပြောဆိုခဲ့ပါတယ်။၆ငလင်ရဲ့ရိုက်ခတ်မှုကိုရန်ကုန်မန္တလေးမြို့ကြီးတွေမှသာမကအိန္ဒိယနိုင်ငံအနောက်ဘင်္ဂလားဘီဟာနဲ့အာတန်ပြည်နယ်တွေမှပါခံစားခဲ့ရပြီးဘင်္ဂလားဒေ့ရှ်နိုင်ငံဒက္ကာမြို့တော်မှာတော့လူတွေဆင်းပြေရင်ထိခိုက်ဒဏ်ရာသူက20လောက်ရှိခဲ့တယ်လို့သတင်းတွေမှာဖော်ပြပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့မှာလည်းငင်းရင်လှုပ်ခတ်မှုကိုခံစားခဲ့ရတာဖြစ်ပါတယ်
။ဒေါက်ခင်မျိုးသက်ပြောပြသွားတာဖြစ်ပါတယ်။တစ်ဆက်တည်းပြောရမယ်ဆိုရင်အဲ့ဒီအင်းအပြင်းမီးငင်းရင်တန်းကြောင့်ရေနံကြောင်းနဲ့ပခုတ်ကူမျိုးတွေမှာလူတွေတေဆုံးခဲ့ရတယ်လို့ဗကန်ညာဦးကရှီဟောင်းဖျားတွေအပါဝင်ကြံတဲ့မျိုးတွေမှာလည်းဇေရီပထုအများပြပျက်စီးခဲ့ရပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း40ကျော်ဗကန်မှာလှုပ်ခဲ့တဲ့ငလျင်နောက်ပိုင်းမှာအတော်ပြင်းထန်တဲ့ငရင်အဖြစ်ဒေတာကန်ဒီကရှုမြင်ကြပါတယ်။ဆက်သွယ်မိမန်းထားတဲ့ကိုညံဝဲအောင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
။ပြင်းအား6တသမ8ရှိတဲ့ငလျင်ဟာမြန်မာနိုင်ငံအလေပိုင်း6မြို့ရဲ့အနောက်ဘက်15မိုင်ကျော်အကွာကိုဗဟိုပြုပြီးဗိုလ်ထူးနေ့ညနေပိုင်း9မိုင်ကျော်မှာလှုပ်ခတ်သွားခဲ့တာဖြစ်တယ်လို့အမေရိကန်ဘူမိဗေဒတိုင်းထွာရေးဌာန USGS ကသတင်းထုတ်ပြန်ပါတယ်။ငလျင်ကျောက်6မြို့နယ်မှာလူအသေးအပြောက်မကြားရသေးပေမဲ့သမိုင်းဝင်ဇေဒီအပါဝင်ဇေဒီ7စုလောက်အပျက်စီးတွေရှိခဲ့တယ်လို့ဒေသခံဦးစိုးဝင်းကသူ့အတွေ့အကြုံကိုပြောပါတယ်။င
လျင်ကျောက်ကျွန်တော်50ပြည့်တူတူပြင်းတယ်ဒီလေကြီးလှုပ်တာကြတော့အဲဒီလေကိုတော်တော်လေးကြာတယ်အဲ့ဒီလေလှုပ်နေပြီဆိုမှပြုံးကြတာလေအထောက်လှုပ်လိုက်တာအထောက်လှုပ်လိုက်တဲ့ကြတော့ကျွန်တော်ဆင်းတိုက်ထဲမှာကျွန်တော်တာမန်သမီးကအထက်သားကြီးအောက်ဆွေးချတယ်လို့ဝန်းလိုလို့ဖြစ်သွားတာဟုတ်တယ်ပြင်နေရတယ်အဲ့ဒါလဲရတာမပြေဘူးဆောင်းမြေနဲ့ဆက်လေးမှာဘယ်လိုရှိရင်ဒီစက်ကစီတော့ရှိတယ်ရှင်ကြီး၆ပြားဆိုတာဟုတ်ကျွန်တော်တပိုင်းမှတရားပဲပေါ်သူကလေအဲ့ဒီအဆင်တည်းရည်ရည်ကြကြကြရတယ်ဆိုတော့ကျလန်ကျမောက်ကန်နေပြီးကြကြတာများတယ်ခုဖျားတွေကြတော့များများဟိုရှိရဆောက်ဦးကြီးကတော့ဖြူကြတာကျွန်တော်တို့ရှင်မှာကခုလောလောဆယ်နှစ်တိုက်တိုက်နှလုံးရှိတယ်ဟုတ်တယ်နင်းတည်ရင်လေးလက်ထက်ကြရလေလူအသေးကြောက်ပါနာတော့မရှိဘူ
း၆မြို့နဲ့မဝေးလာတဲ့ရေနံကျောင်းမြို့မှာတော့ငလျင်လှုပ်ခတ်မှုကြောင့်အေယာဝတီမြေကမ်းပါပြိုကျခြင်းမှာ၉တန်းကျောင်းသူတူဦးနဲ့၃တန်းကျောင်းသားတူဦးမြေပိတည်ဆုံသွားရတယ်လို့ရန်ကောင်မြို့နယ်က NLD ပါတီတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဦးတင့်လွင်ကပြောပါတယ
်။ရန်ကောင်ရဲ့ဈေးရှိပနာပြန်ကန်ဖျားပဲ့သွားတယ်ပေါ့နော်။အဘိမောင်သာပဲ့သွားတယ်။ဒီဖျားတကူကြီးဖျားဆိုတော့ဒီဖျားမှာဌာပနာလို့ပြောလို့ရှိပါဘူးနော်အဲ့ဒါကြောင့်တက်ဆန်လာပြီးတော့ဒါကိုစောင့်ရှောက်တယ်ပေါ့နော်။အဲ့ဒါရဝင်းဝိုင်းထားတာရှိတယ်ပေါ့။ဘုရူကမြို့နယ်ကရဲ့ရွာပေါ့နော်။ဒီရွာမှာကလေးမြောင်ကြီးပြီးပြီးပြီးဆုံးတယ်ပေါ့နော်။သူကဒီကဘာနဲ့နေတယ်ဟိုဒီကရေးရရောအဲကဘာနဲ့ညီရမှာဒီညကတော့ပြီးတော့အင်္ဂလိပ်ကျွန်တော်ကြီးပြီးပြီးတော့ပြီးဆုံးတာပေါ့နော်ဟိုတယောက်ကကိုတန်းကျောင်းသူလို့ပြောရင်တယောက်ကတော့တုံတန်းကလေးတွေအေးဒီကလေးကတော့နှစ်ပေါင်း40တင်တော့အင်တာနက်နေပေါ့နော်သူ client fee ရလို့ပါတယ်တော်တော်လုပ်ကြတယ်အော်နည်းစိတ်လန့်သွားတာပေါ့နော
်ပကုတ်ကူမြို့နယ်ကွမ်းရွာမှာငလျင်တန်းကျောင်းစေးပေါင်းယုံအုပ်နေရန်ပြိုကျရာကအသက်20ကျော်အမျိုးသားတဦးတည်ဆုံသွားရတယ်လို့ပခုတ်ကူမျိုးကံဦးဟန်စော်ဝင်းကပြောပါတယ
်ဟိုပခုတ်ကူမျိုးနဲ့ကွင်းရွာပေါ့နော်ကွင်းရွာမှာကျွန်တော်တို့ကျွန်တော်ကဗာဂျီးနီးယားစေးပေါင်းယုံဘေးမှာသူကတဲလီကက်ဆောက်တာလေကက်ဆောက်ပြီးတော့ဓာတ်နေတဲ့တဲလီမှာမောင်နှမနှစ်ယောက်23ပါဝင်းနေမောင်နှမနှစ်ယောက်အဲ့မှာဒီနေလို့တော့အဲ့စေးပေါင်းယုံဘောကနိုင်ရန်ပြူကြပြီးတော့ဒီရောက်ရတယ်ရတယ်ယောက်ျားလေးဖြစ်တဲ့မောင်ကစုံသွားတယ်ကျန်တာကတော့ပကုတ်ကူမှာလည်းမြို့မလမ်းပေါ်မှာတိုက်ခန်းနေပေါ့အဲ့ဒီတိုက်ခန်းကတော့လည်းနည်းနည်းကလည်းကြာပြီကအဲ့ဒီတိုက်ခန်းပေါ်ပိုင်းလေးပေါ့ပေါ်ပိုင်းတို့ကြတယ်နောက်ကကျတော့ကိုင်းရွာမှာဆိုရင်အဲ့ဒီဈေးရောအက်ပွဲပြီးတော့ချီတော်မြေခရတယ်နောက်ကရှင်တန်းတဲ့ကဒီရှင်ရချင်းလေးတို့ကရှင်လေးဆိုတော့အကြီးကရှင်လေးကတော်တော်ကြီးတယ်အဲ့သူကနေရောတစ်ဖက်ကယူကြတယ်ပေါ့နော
်၆မြို့ငလျင်တန်းကျောက်ပကံညောင်ဦးမြို့တွေမှာ ဖျားစီဒီပေါင်း185စုပြက်စီးသွားတယ်လို့ပြည်ညာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။အလားတူငလျင်တန်းကြောင့်မင်းမှုမြို့နဂဘွက်တောင်ရွှွန်ချော်ရီတွေရှန်ကြပြီးအမတော်မောင်တော်နှစ်နန်းဆောင်နန်းရန်တွေအကွဲသွားခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ဦးမြို့မှာတော့ရတနာမန်အောင်စီဒီထီတော်မြေခါသွားပြီးကြောက်ဖြူမြို့စေမော်ကြီးရွာနားမှာရွှွန်မီးတောင်ဟာပေ20အမြင့်ထိပေါက်ထွက်ခဲ့ပေမဲ့လူတွေကိုထိခိုက်တာမျိုးမရှိခဲ့ဘူးလို့ကြံကြာရေးဌာနသတင်းမှာတွေ့ရပါတယ
်။အဲ့ဒါကတော့ကိုညံဝင်းအောင်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။ဆက်တည်ပြောရမယ်ဆိုရင်တော့